ဒီသမလာတရနေ့ဟာကမ္ဘာ AIDS နေ့ဖြစ်ပါတယ်ကမ္ဘာတစ်ဝှမ်း AIDS တိုက်ဖျက်ရေးနဲ့ကုသရေးပညာပေးရေးထိမှတ်ပွဲတွေကျင်းပနေသလိုထိုင်းမြန်မာနယ်စပ်ကမေတော်စည်းကမ်းမှာလည်းကမ္ဘာ AIDS နေ့အထိမ်းအမှတ်ပွဲကိုကျင်းပခဲ့ပါတယ်ထိုင်းမြန်မာနယ်စပ်မေတော်စည်းကမ်းမှာ HIV ရှိသူတွေကိုကူညီဆောင်ရှောက်ပေးနေတဲ့လက်ရှိအခြေအနေတွေကိုတော့ထိုင်းအခြေဆိုင် VOA သတင်းတောက်မအေးအေးမှကစုံစမ်းတင်ပြထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်မှာတော့ကမ္ဘာ AIDS နေ့ကို HIV ဝေဒနာရှင်တွေနဲ့အတူအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလူမှုအခြေပြုအဖွဲ့အစည်းတွေစုပေါင်းပြီးပညာပေးအခမ်းအနားတစ်ခုကိုမေတော်စည်းကမ်းမှာကျင်းပခဲ့ပါတယ်။ရွှေပြောင်းလိုသမားတွေအတွက်ဈေးဝယ်ယူနိုင်ဖို့နဲ့ရေရှည်ဘတ်ဂျက်အခက်အခဲတွေကိုကြုံနေရပေမဲ့ယောဂဖြစ်တဲ့လူနာအရေးအတွက်ကတော့တစ်နှစ်တည်းတစ်နှစ်ပို့ပြီးတော့များလာတယ်လို့လည်းမေတော်စည်းကမ်းရဲ့ HIV ပရိုဂရမ်တာဝန်ခံဖြစ်တဲ့ကိုလှိုင်မြင့်ထွန်းကပြောပါတယ
်ဒီစီးတွေကအစမှာဝယ်ချင်တဲ့ဝယ်လို့ရတဲ့စီးမျိုးတွေလည်းမဟုတ်ဘူးဆိုတော့ဒါကြောင့်မလို့အစီအရာထိချုပ်ရတဲ့စီးတွေဖြစ်တယ်လေအစီအရာထိချုပ်ရတဲ့စီးတွေဖြစ်တယ်ဆိုတော့ဒါဝယ်ရပြရတဲ့နေရာမှာကျွန်တော်တို့ဒီဘက်ကနေအခက်အခဲရှိတယ်ဒီဘက်ကျမှလည်းဟိုအယူရှင်တွေပြရတဲ့ budget တွေနဲ့တွားနေရတာဆိုတော့ဒါတွေကချင်းချင်ရပါတယ်လူလာတွေဟိုဘက်ကမှလည်းလုံးမီနိုင်တဲ့လူလာတွေအားလုံးဆိုတော့ဟိုဘက်ကမှပဲရပါတယ်အားဖြစ်တော့များပါတယ်ဆိုတော့ကျွန်တော်ကြီးစားတာပေါ့
တစ်နှစ်တစ်နှစ်မှာမေတော်စည်းကမ်းကိုကိုဝင်လာအပ်သူပေါင်း4000ကျော်လောက်ရှိတဲ့အထက်မှာ3000လောက်ကမေတော်စည်းကမ်းမှာလာရောက်မွေးဖွားခဲ့ကြတာပါဒီထဲမှာကိုဝင်ဆောင်ဥယျာဉ်အနည်းဆုံး50ခန့်ဟာ HIV ပိုးကူးစက်ခံနေရတယ်ဆိုပြီးမေတော်စည်းကမ်းရဲ့ကျန်းမာရေးဆိုင်ရာဒုတိယဒါရိုက်တာမတ်ဆိုဖီယာကဆိုပါတယ
်ကိုဆောင်မြင့်ထင်နဲ့ဆိုလို့ရှိရင်ကျမတို့မှာတတိယဆိုရင်ကျမတို့ခင်ဗျားရောက်50လောက်တော့ရှိတော့ဗျဘယ်ပြောမလဲကျမတို့ကစေစားပေးပြီးဆိုလို့ရှိရင်ဒီလိုရည်ရှိနေတယ်ကျမတို့ပြရတာဟုတ်ပြရလဲခင်ဗျားလဲကျမတို့အတွက်လည်းခုနပြောသလိုဟိုဘယ်ပြရလဲတစ်ဖက်ပေါ့နော်ကျမတို့ပြင်စင်းစားမှရည်ရှိနေတယ်ကျမတို့ကရနိုင်ဘူးရှိမရှိဆိုတော့လည်းကျမတို့လည်းပြောလို့မရဘူးလေသူတို့ဖြည်းဒီဟိုမြောက်ဒီယာဒီအိုအမ်တို့ဒီနေကြတော့ခုနအစူရနဲ့သူတို့စက်စားဆောင်ရွက်တဲ့အချိန်မှာကြတော့ရည်ရှိနေတယ်သူတို့ဆရာရှိဖို့တွေ့ရတော့ခွင့်ရတော့ပို့တော့ရှိတယ်ပေါ့
ထိုင်းမြန်မာနယ်စပ်မှာ HIV AIDS ဝေဒနာရှင်တွေကိုကူညီဆောင်ရှောက်မှုပေးနေတဲ့အမျိုးသမီးများအတွက်လူမှုဆောင်ရှောက်ရေးအဖွဲ့ရဲ့ကျန်းမာရေးတာဝန်ခံမတ်ရီရီဝင်းကတော့ရှေ့ပြောင်းလို့သမားတွေကြား HIV ဝေဒနာရှင်လူနာတွေကပို့ပြီးတော့တိုးလာနေပေမဲ့ဆေးရရှိဖို့အတွက်အခက်အခဲတွေကြောင့်ထိုင်းဆေးရုံတွေကနေမြန်မာပြည်ဘက်ဆေးရုံဘက်ကိုပြန်ပြီးတော့လွှဲပြောင်းပေးနေတယ်လို့လည်းဆိုပါတယ်
အခုလောလောဆယ်ဆယ်ပေါ့နော်ဒီဘက်မှာဆိုလို့ရှိရင်ဒီ HIV ရဲ့ပတ်သက်တဲ့ဟာတွေကတော့ပေါ့နော်မန်ကြီးကြားထဲမှာဆိုရှိရှိတော့များလာတာရှိရပေါ့နော်ဥပမာမေတော်ဆေးကမှာကိုယ်လည်းအတားလို့ပြီးရလို့ရှိရှိဒီမဲ့ဆောက်ဆင်းကြီးမှာကိုယ်အတဲ့ခါကြလို့ရှိရှိပေါ့နော်မျိုးသမီးတွေများတော့အဖြစ်အဲ့လိုဟာမျိုးတွေပေါ့ HIV နဲ့ပတ်သက်ပြီးတော့ပေါ်လာကြတာမျိုးတွေရှိရဲအဲဒါပေမဲ့ပညာပေးမှုတွေကတော့ပေါ့နော်ဆက်လုပ်ဖို့တော့လိုတယ်အခုလက်ရှိမှာဆယ်ပညာပေးမှုတွေကဒီဘက်မှာပေါ့နော်အဲ့ဒါလည်းပတ်သက်ပြီးတော့လုပ်ဖို့တွေကပညာပေးမှုပန်းတော့နည်းလာတာပေါ့နော်အဓိကကတော့အဲမြန်မာပြည်မှာဆိုလို့ရှိရှိတော့အဲ၎င်းအဖြစ်ဒီလိုမျိုးအပိုင်းတွေကဟို HIV နဲ့ပတ်သက်ပြီးတော့အများကြီးထောက်ပံ့ကြေးတွေပါတွေကလည်းဒီရင်းထဲမှာရောက်သွားတဲ့ခါကြတော့ပေါ့နော်ဒီမှာအဲ့နဲ့ပတ်သက်ပြီးလုံးဉာဏ်မှုကြီးနည်းလာတယ်ဒီယောဂါကကြတော့လေအမြဲတမ်းကတော့သူကအဆုတ်ချက်ယောဂါဆိုတော့ကိုယ်ကမျက်စိနဲ့သိရတယ်မြင်နိုင်ဘူးသူတွေကတော့တော်များကကြတော့ကိုယ်စိတ်မှသိရတယ်ပေါ့နော်ကိုယ်စိတ်မှသိရတယ်ဆိုတော့ဘယ်သူမှရှိတယ်မရှိဘူးဆိုတော့ကျွန်တော်ကမသိနိုင်ဘူးအဓိကကတော့ဒီဓာကြီးကကြောနေဖို့ဆိုတော့ပြန်ပြေးမှုတွေလုပ်ဖို့လိုတယ်သူတို့တွေကြည့်လဲဆက်စီကြည့်ဖို့လိုတယ်ပေါ့နော်အာဒါမဲ့ဒီဘက်မှာကျတော့ပြည်မှာခုချိန်မှာလက်ရှိမှာနည်းပုံပြီးပေါ့နော်ဆွေးနွေးပိုင်းလက်ရှိတဲ့ခါကြလို့ရှိရင်ဆွေးနွေးပါတွေကတော့ချို့ချို့အရာကြီးသေးသွားမှာလေးရှိရချို့ချို့လို့ရှိရှိနေမသွားရသေးဘူးပေါ့ဟုတ်အရင်ကဆိုလို့ရှိရင်ဒီဘက်ချမ်းမှာကကျတော့ဆွေးတွေကအားနဲ့ဟိုဟာဖြစ်တယ်ပေါ့နော်မြေထောက်ဆွေးရုံဇီရိုလိုမျိုးသာပြကြလို့ရှိရင်ဒီဖောက်ခတ်ဆွေးရုံမျိုးတော့ဆေးကန်းတော့ပါပေါ့နော်ဒီမန်ကြီးဘက်ကပေါ့ဆွေးတွေသူပေးရမျိုးရှိတယ်ပေါ့အဲအခုဒီတစ်နှစ်နှစ်နှစ်မှာတော့ပေါ့နော်မြေထောက်ဆွေးရုံဒီဘက်ကဒီမန်ကြီးနဲ့ပတ်သက်ပြီးတော့ဒီ ARV ဆေးပေးရတွေကရှော့ချလာတယ်ပေါ့နော
်မြန်မာပြည်အစိုးရအပြောင်းလဲဖြစ်တာကြောင့်အစိုးရမဟုတ်တဲ့အဖွဲ့အစည်းတော်များများကမြန်မာပြည်ဘက်ကိုရှေ့ပြောင်းကုန်ကြပါတယ်ဒီအတွက်ဝေဒနာရှင်တွေအနေနဲ့ထိုင်းနိုင်ငံဘက်ခြမ်းကနေစေဝါရရှိဖို့အတွက်အခက်အခဲတွေလည်းကြုံလာပါတယ်မြန်မာပြည်ဘက်ကနေစေဝါထုတ်ယူမှသာရည်ရှိအတွက်ဖြစ်နိုင်တာမို့မြန်မာပြည်ဘက်ကိုထိုင်းဘက်မှကုသနေတဲ့လူနာတွေလွှဲပြောင်းပေးနေတာတွေကိုလှုံ့ဆော်နေရတာဖြစ်ပါတယ်